တရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ CDE ဆက်လက်လက်ပတ်နိုင်ဖို့သဘောတူညီမှုတရားရလိုက်ပြီလို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကလွှတ်တော်အမှတ်တွေကိုပြောပါရယ်ဒီလို့ရကြောင်နောက်လာမှာကျင်းပမဲ့တရုတ်အမေရိကန်ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲမှာအမေရိကန်အတွက်လမ်းပွင့်သွားစေနိုင်ပါတယ်သဘောတူညီမှုအရ CDE ကုမ္ပဏီရဲ့အုပ်ချုပ်ရေးအဖွဲ့ကိုဖယ်ရှားရမှာဖြစ်တယ်လို့အမေရိကန်နိုင်ငံကခန့်အပ်တဲ့လူတွေနဲ့အစားထိုးပြီးတန်းကြေးလဲပေးဆောင်ရမှာပါအီရန်မြောက်ကိုရီးယားတို့နဲ့ကုန်သွယ်မှုတားမြစ်ချက်တွေကိုချိုးဖောက်ပြီးပစ္စည်းကိရိယာတွေရောင်းချပေးခဲ့တဲ့အတွက်ဆိုပြီး CDE ကုမ္ပဏီကပေးဆောင်မိဖြစ်တဲ့ဒေါ်လာတန်းတစ်ထောင်ကျော်အပြင်နောက်ထပ်ဒဏ်ကြေးပေးဆောင်ရောင်းမှာဖြစ်ပါတယ်။အပြင်အလားအချင်း CDE နည်းပညာကုမ္ပဏီကထုတ်လုပ်တဲ့ကုန်ပစ္စည်းတွေမှာအမေရိကန်ထုတ်ပစ္စည်းတွေကိုတတ်ဆင်အသုံးပြုခွင့်2025ခုနှစ်ထိတားမြစ်ချက်ကိုလည်းအမေရိကန်ကုသရေးဝန်ကြီးဌာနကဖယ်ရှားပေးရမှာဖြစ်ပါတယ်။အမေရိကန်ရဲ့ဒီလအစောပိုင်းကတားမြစ်ချက်ကြောင့်ကုမ္ပဏီလုပ်ငန်းတွေရပ်ဆိုင်လူနေဖြစ်ခဲ့ရပါတယ်။တရုတ်နဲ့အမေရိကန်တို့ကြားတွင်းကုန်ခွင့်အပြန်အလှန်တိုးကောက်မဲ့အစီအစဉ်ကြောင့်ကုန်သွယ်ရေးစစ်ပွဲဖြစ်လို့နေချိန်မှာအခုသဘောတူညီမှုကိုရလိုက်တာပါ။ကုန်သွယ်ရေးနဲ့ပတ်သက်လို့နောက်ထပ်စီစဉ်ညှိနှိုင်းမှုတွေအတွက်အမေရိကန်ကူးတန်းရောင်းဝယ်ရေးဝန်ကြီး Wilbur Ross ဟာလည်းကျွန်းလာနေရာနေမှာတရုတ်နိုင်ငံကိုသွားဖို့အစီအစဉ်ထားပါတယ်။